စ်ကောင်စီတပ်နဲ့ KNU ကရင်မျိုးသားအစည်းအရုံးတက်မဟာ9တို့ကြားမှာတက်စီရဲကတင်းမာနေတဲ့အတွက်ဖားပုံခရိုင်ဘက်မှာတော့ဒေသခံပြည်သူတွေတွာလာရေးအခက်တွေ့နေကြပါတယ်အထူးသဖြင့်ဖားပုံကမမောင်းလမ်းမကြီးပေါ်မှာ KNU ဘက်ကနေတွာလာခွင့်ပိတ်ပင်ထားလို့တောလန်းတွေကနေတွာလာနေရတယ်လို့ဒေသခံတွေကပြောပါတယ်ဖားပုံကိုတွာတဲ့တခြားလမ်းတွေမှာလည်းမလုံခြုံတဲ့အတွက်အခက်တွေ့နေကြတာပါဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
KNU တက်မာငါထိန်းချုပ်ထားတဲ့ဖာပုံခရိုင်အတွင်းတိုက်ပွဲတွေရှိနေတာကြောင့်ဒေသခံတွေတွာလာရေးခက်ခဲနေကြပါတယ်။ဖာပုံကနေကမမောင်းကိုဆက်သွယ်ထားတဲ့လမ်းမှာဆိုရင်လမ်းတွေတံတားတွေကိုစစ်တပ်ထောက်ပံ့ရေးတွေမပို့နိုင်အောင် KNU ဘက်ကဖြတ်ထားတဲ့အတွက်ဒေသခံတွေပါဒုက္ခရောက်နေတယ်လို့ကမမောင်းဒေသခံသူကပြောပါတယ
်။ဖာပုံနဲ့ကမမောင်းကအတင်းကြီးရဲ့နိုင်ငံကကားရယ်အဲ့မှာတက်ပေါ်ရဖြစ်ကြတာပေါ့လမ်းမသားတော့သွားလာလို့မရဘူးဒီမှာသွားကြဘူးခါပုံနဲ့ကတော့လမ်းပြတာပေါ့တကားတောင်ဖြစ်လာတယ
်အခုလိုသွားလာရေးအတွက်လမ်းတွေပြတ်တောက်နေလို့လူပမာတွေကအဆတော့လမ်းခီးကနေသွားလာနေရပါတယ
်သွားလာရေးရတော့လမ်းမသားပါတော့သွားလာလို့မရဘူးဖြတ်လမ်းကသွားလာရရတာပေါ့အခုလောလောဆယ်ရတော့တော့လမ်းပဲကြတာပေါ့ပြင်သွားမှာပေါ့လမ်းမှာမရှိတော့ဘူးတို့ကလည်းအတမှာကြိုးစားပြီးတော့ပြေလာတော့အချိန်ပဲကြာကြာမှာပေါ့
စစ်ကောင်စီလမ်းအောက်ကဌာနဆိုင်ရာဝန်ထမ်းတွေအားလုံးဖေဖော်ဝါရီလ10ရက်နေ့နောက်ဆုံးထားပြီးဖာပုံမြို့ကနေထွက်ခွာဖို့ KNU တပ်မှ9ကတတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်ဝန်ထမ်းပေါင်း100ကျော်လောက်ဖာပုံကနေထွက်ခွာသွားခဲ့ပါတယ်။ဒါပေမဲ့10ရက်နောက်ပိုင်းကြံကျင်တဲ့အစိုးရဝန်ထမ်းတွေမှလည်းလုံခြုံရေးနဲ့လမ်းမဆက်သွယ်ရေးတွေကြောင့်အခက်တွေ့နေရတယ်လို့ဖာပုံမြို့ကဝန်ထမ်းတဦးကပြောပါတယ်
။ဖာပုံကတော့ဟိုဒီရောဆက်ထုတ်တော့အချို့လူတွေကကြောက်တော့ကြာပြေးလာကြတယ်ကြံပြေးလာတော့အရင်ကျွန်တော်တို့ဆိုရင်တွားရင်ဖာပုံ direct ကကားလမ်းရှိတယ်လေအဲဒီကားလမ်းတွားခွင့်လည်းမပေးဘူးတွားလို့လည်းမရတော့ဘူးအဲဒီကမောက်မောင်းကဟိုဘက်ကျော်ရင်တွားလို့မကောင်းတော့ဘူးလေလမ်းနေရာမိုင်းနေထောင်ထားတယ်တရားရည်လည်းဖြစ်ထားတယ်ဆိုတော့လေဒီယူကနေပြီးတော့ဟိုခွင့်မပေးရတော့ဒီလိုတွားချားလမ်းနဲ့ပဲပြန်ခိုင်းတယ
်ဖာပုံလမ်းမကြီးပေါ်အတွားလာတွေကို KNU တက်မှ၅ဘက်ကပိတ်ထားတဲ့အတွက်ဖာပုံမြို့နယ်အတွက်လိုအပ်တဲ့ကုန်စည်တွေကိုတော်လန်းတွေကနေတစင်တည်နေရတယ်လို့ဒေတာကန်တွေကပြောပါတယ်။ဖာပုံခရိုင်ထဲမှာရှေ့တန်းစခန်းတွေအတွက်ရိခါပို့နေတဲ့စစ်ကောင်စီတပ်နဲ့ KNU တပ်မှ၅တပ်ဖွဲ့တွေနေစဉ်လိုတိုက်ပွဲတွေဖြစ်နေပါတယ်။အခုလိုပွင်လင်းရာဒီမှာဖာပုံခရိုင်ဘက်ကိုရိခါပို့တဲ့စစ်ရင်တန်းနဲ့ KNU တပ်မှ၅တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်နေတာကြောင့်ကြောက်ကြီးမျိုးနဲ့တန်တောင်ကြီးမျိုးနဲ့ကနေလာတဲ့ဆက်သွယ်ရေးလမ်းတွေကလည်းလက်ရှိမှာလုံခြုံမှုမရှိဘူးလို့ဖာပုံမျိုးကန်ဝန်ထမ်းတို့ကဆက်ပြောပါတယ်။
December January February ဘောကရှေ့ကကြီးတက်တွေကိုရိခါပို့နေကြပဲလေအရင်ကတော့ညှိနှိုင်းနေချင်းပြေကြတယ်အခုတော့ပိုင်းရအရှင်းမပြေဘူးပို့ပြီဆိုရင်လမ်းမကိုမိုင်းထောင်လာလို့ဖြစ်တာလို့ဘာလို့ကရှိလာတယ်လေတမဟာ30ကြောက်ကြီးပဲရောကနောက်ဘက်ကနေဘောဂလီရနေပြီးတော့ဟုတ်တမဟာ9ပဲအဲ့လိုဒဏ္ဍလရှိတယ်လေဘောဂလီပြောနေကျွန်တော်တို့အရှိပဲသွားရင်စာကြီးတက်တာကျော်ရတဲ့တမဟာ9နေပြီအဲ့အရင်ကတော့အဲ့ဒီကားနဲ့ရိခါပို့တယ်နောက်တလားကတော့ကြောက်ကြီးရနေပို့တယ်လေကြောက်ကြီးရနေပြီးတော့မှကျွန်တော်တို့မူဆယ်လေမူတယ်ကိုနည်းနည်းအရှိပဲကိုနည်းနည်းကျော်ပြီဆိုရင်တမဟာ9ဖြစ်ကြတယ်ဟိုဘက်ကျတော့အဲ့ပါတိုက်ပွဲဖြစ်ပြီတမဟာ9ဆို
ပြင်းပြင်းနဲ့ဖာမုံခရိုင်တွေကဖာမုံမြို့နယ်ဘက်မှာစစ်တပ်ရိခါပို့ဖို့အတွက်ကားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီးစစ်တပ်နဲ့ KNU တပ်မဟာ9အကြား2018ခုနှစ်မတ်လတည်းကတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ2021ခုနှစ်ဆေးအာနာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေလည်းဆက်ရှိနေပါတယ်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသား8000လောက်ထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွတ်ရာမှာခိုလုံနေရပါတယ်လက်ရှိဖာပုံမြို့နယ်ထဲမှာ KNU ကကော်တူးလီအုပ်ချုပ်ရေးနဲ့အစားထိုးသွားဖို့ကြိုးစားနေပြီးအစိုးရအရက်ဖက်ဝန်ထမ်းတွေအ мян ဆုံးပြန်လည်ထွက်ခွာသွားဖို့ဇန်နဝါရီလကုန်ပိုင်းမှာတက်မ9ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ